ကင်ပီနယ်ကော့ဂရိတ်မြို့တွင်နေရာတချို့ကိုကရင်မျိုးသားလွတ်မြောက်ရေးတပ် KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေဒီနေ့မနက်ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်စစ်တပ်ဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့လေကြောင်းကနေလည်းပုံကျဲတိုက်ခိုက်ခဲ့ပါတယ်ဒီတိုက်ပွဲကြောင့်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြောက်ဝတီမြို့မှာလည်းလုံခြုံရေးတွေတင်းကျပ်ထားတယ်လို့ဒေသခံတွေကပြောပါတယ်ကော့ဂရိတ်မြို့တိုက်ပွဲနဲ့နောက်ဆက်တွဲအခြေအနေကိုတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲကို KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေဒီကနေ့မနက်ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့တိုက်ခိုက်မှုတွေပြန်လုပ်ခဲ့ပါတယ်ဒီတိုက်ပွဲတွေအတွင်းအရဲသားတချို့ထိခိုက်သေးဆုံးမှုတွေရှိခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ
်ကော့ဂရိတ်မြို့ဝင်တိုက်တဲ့ခါကျတော့အဲဒီကနေတော့69နေပူကံကုန်းကနေပြီးတော့ခလဲရ69နေပူကံကုန်းကနေပြီးတော့လက်နေကြီးနဲ့ရမ်းရမ်းပြတ်တော့ကော့ဂရိတ်ပန်းညံပန်းညံကိုလက်နေကြီးကလုံးကြားကြားတဲ့အချိန်မှာအဲ့ချိန်မှာမနေ့ပိုင်းတင်းရအဲတော့သေဆုံးလူတစ်ယောက်ဖြစ်ပြီးတော့တိကျတဲ့ရတစ်ယောက်ရတယ်အဲဒီနောက်ပိုင်းမှာကျွန်တော်တို့ကရှေ့ဆက်ပြီးဆက်တိုက်တယ်တိုက်တဲ့အခါမှာသူ့ပေါင်းယုံပြီးအဲ့အရာတွေကိုအကုန်လုံးဝင်ထိုက်တယ်နောက်ပြီးတော့ရေဆင်းအချုပ်ထောင်ကိုလည်းဝင်တိုက်တယ်အဲ့ဒါမနေ့ပိုင်းအချိန်ဒီအဲ့ဒါပြီးတော့ဒီကနေပြီးတော့လေရင်က၆ချိန်မကတစ်ခါလာရင်နှစ်စီးနောက်ဟတ်စီးလဲလာတယ်အဲ့ဒါသူတို့ကတွေးခင်းဟာမြင်နေမြအားလုံးကိုရစ်ပစ်နေတော့
စစ်ကောင်စီဘက်ကထုတ်ပြန်ချက်မှာတော့ရဲတပ်ဖွဲ့မှုယုံနဲ့ခရိုင်အုပ်ချုပ်ရေးမှုယုံကိုဝင်စည်းခံခဲ့ရပြီမဲ့ကြာသွားခြင်းမရှိဘူးလို့လည်းထုတ်ပြန်ပါတယ်ခလာရ69ကတယောက်ကြဆုံးခဲ့ပြီး9ယောက်ဒဏ်ရာရတယ်လို့လည်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်မနေ့ကနေညနေပိုင်းရောက်တဲ့အထိတိုက်ပွဲတွေပြင်းထန်နေတယ်လို့လေကြောင်းကနေပစ်ခတ်မှုတွေကြောင့်ဒေသခံကျေးရွာသားတွေကမြို့ပေါ်နေထိုင်နေသူတွေပါဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်ကော့ဂရိတ်တိုက်ပွဲကမြဝတီမြို့ဘက်ကိုကူးဆက်လာမှာကိုစိုးရိမ်လာကြောင့်မြဝတီမြို့နယ်ထဲမှာတော့နေကြားဆောင်တပ်တွေကတင်းတင်းကြပ်ကြပ်စစ်ဆေးနေတာတွေလုံခြုံရေးချထားတာတွေရှိနေတယ်လို့လည်းနေဆက်နေပြည်သူတို့ကပြောပြပါတယ
်ဒီလိုမြောက်တွေကိုဒီကဝင်စီမှာဆိုတော့မြောက်တွေလုံခြုံရေးကတော့တော်တော်သိကြတာဟုတ်ကဲ့ကော့ဂရိတ်တပ်ဖွဲ့ကြောင့်ဒီနေ့များကြီးဒီမြောက်တွေဘက်ကသိကြတာဒီတော့ဒီဘက်ကဝင်လာမှဆိုတော့ဟုတ်ကဲ့ဒီဘက်ဆက်လာမှာ
ကရင်ပြည်နယ်အတွင်း KNU ထိန်းချုပ်ရာနေရာတွေကနေစစ်ကောင်စီတပ်တွေဖယ်ရှားပေးဖို့ KNU တပ်မ6နယ်မြေကမန္တလေးကလေးကတောင်းဆိုထားပြီးစစ်ကောင်စီဘက်ကတပ်အင်အားတွေတိုးချဲ့လာနေတဲ့အတွက်ဒီရက်ပိုင်းမှာတော့ကော့ဂရိတ်မြောက်ရီအာရှလမ်းကို KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေကပိတ်ဆို့ထားပါတယ်။ဒီအတွက်လည်းနေ့စဉ်တိုက်ပွဲတွေဖြစ်ပွားနေပါတယ်။အာရှလမ်းပိတ်ထားတဲ့အတွက်ကုန်စည်စီးဆင်းမှုတွေလည်းရပ်နားထားရတယ်လို့လည်းပြောပြပါတယ်
။ကော့ဂရိတ်နဲ့ဒီလမ်းမြောက်ရီနဲ့တက်လာတဲ့လမ်းကြောင်းမှာအကောင်လုံးအမကားတန်းတွေအကောင်လုံးဘယ်မှသွားလို့မရဘူး။အကောင်လုံးပိတ်ထားတဲ့ဒီကုန်စည်တွေမြန်မာဘက်ကတက်လာတဲ့ကုန်စည်တွေကလည်းလာလို့မရဘူး။ဒီဘက်ကဆင်းတဲ့ကုန်တွေကလည်းအောက်ဆင်းလို့မရဘူး။အကောင်လုံးပိတ်ထားတယ်ဘုံရရှိ
အော်တိုဘာလာအတွင်းမှာပဲမြဝတီမြို့ထဲမှာဘုံပေါက်ကွဲမှု3ချိန်ဖြစ်ခဲ့ပြီးမဲဆောက်မြဝတီချစ်ချေတရာအနီးကပေါက်ကွဲမှုကတော့ပြင်းထန်ပြီးကားတွေပျက်စီးခဲ့ပါတယ်ဈေးဆိုင်တဆိုင်အတွင်းပေါက်ကွဲမှုမှာတော့လူသေဆုံးတာတွေထိခိုက်ဒဏ်ရာရတာတွေလည်းဖြစ်ပွားခဲ့ပါတယ်ရှင်